ဒီလနောက်ပိုင်းမှာယူကရိန်းရှေ့ပိုင်းကိုရုရှားကသူ့နယ်မြေထဲတင်သွင်းဖို့အစီအစဉ်ရှိတယ်လို့အမေရိကအကြီးအကဲတာဝန်ရှိသူတို့ကသတိပေးလိုက်ပါတယ်။တောင်ပိုင်းတို့ခန်းစားဒေတာကိုလည်းတိကျနိုင်ငံအဖြစ်ရုရှားကအတိအမှတ်ပြုလိုက်မယ်လို့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့အမေရိကနိုင်ငံဆိုင်ရာတာအမတ်ကြီးမိုက်ကယ်ကာပက်တာကတနင်္လာနေ့ကပြုလုပ်ခဲ့တဲ့အမေရိကနိုင်ငံခြားရေးဝန်ကြီးဌာနနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။ဒွန်ဒက်စ်နဲ့လူဟန့်စ်ဒေတာမှာရုရှားကလူထုစာနာခံယူပွဲအတုကိုကျင်းပဖို့စီစဉ်နေပြီးခါဆာမာလဲလွတ်လပ်ရေးအတွက်မဲစာနာခံယူဖို့ရုရှားကလုပ်နေတဲ့လက္ခဏာတွေတွေ့ရှိရတယ်လို့မိုက်ကယ်ကမ်ပက်တာကဆိုပါတယ်။ရုရှားကအဲ့ဒီဒေတာကအမတ်တွေနဲ့မြို့တော်ဝင်တွေကိုဖမ်းဆီးထားပြီးဖုန်းနဲ့အင်တာနက်တွေကိုပြတ်တောက်ထားပါတယ်။ကျောင်းတွေမှာရုရှားပင်အုံညွှန်းနှောင်းကိုမကြမီပြတ်ထမ်းဖို့စီစဉ်နေပါတယ်။အဒီဒေတာတွေမှာရုရှားငွေရူဘယ်ကို၃ငွေအဖြစ်ရုရှားကသတ်မှတ်ပြတ်ထားခဲ့ပြီးဖြစ်တယ်လို့ယူကရိန်းစိုးရွားကပြောပါတယ်။ဒီချိန်မှာပဲမာရီယူပေါ်မြို့မှာရှိတဲ့တမ်နီဆက်ယုံမှာပိတ်မိနေတဲ့ခုခံသူတွေနဲ့ပြည်သူတွေကိုထုတ်လို့ရအောင်ယူကရိန်းရုရှားနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအစင်းမြင့်တာဝန်ရှိသူတွေဆက်လက်ဆွေးနွေးနေကြတယ်လို့မာရီယူပေါ်မြို့ရဲ့ဒုတိယမြို့တော်ဝန်ဆာဂေးအော်လော့ဖ်ကပြောပါတယ်။ဆိုပါတာမီဆက်ယုံဟာမာရီယူပေါ်မြို့မှာယူကရိန်းကနောက်ဆုံးခုခံရနေရာလဲဖြစ်ပါတယ်။လူတရာဝန်းကျင်ကိုလည်းကယ်ထုတ်ခဲ့ပြီးဖြစ်ပါတယ်။